ထိုင်းမြန်မာနယ်စပ်မှာတရုတ်နိုင်ငံသားတွေကြားဖြန့်အွန်လိုင်းလေလံခိုင်းတွေကဖျားယောင်သွေးဆောင်ပြီးရောင်းစားခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ကလုံခြုံရေးကိုတင်းကျပ်မှုတွေလှုပ်လာပါတယ်။အခုဆိုရင်မဲဆောက်မဲလမဖွဖရမြို့နယ်တွေဘက်မှာသွဆူးကြိုးတွေသွပြားတွေကာယံပြီးလမ်းတွေကိုပိတ်ထားတာတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါတယ
်။ခဏတည်းတောင်းရင်းတခြားမှာစီအဲဒီဝန်ထုတ်တဲ့မြန်မာနိုင်ငံသားတွေအဲဒီဝက်ကိုဝန်ကိုလုပ်တဲ့ပတ်သက်မှာအကုန်လုံးပိတ်တယ်မှာအိမ်မှာသူတို့ဟိုကင်းပုံးလို့ပါကိုချတာလေဒါလားဒီသွဆူးကြိုးဟိုသားရဲ့သူကပေါ်တော့ဟိုပရိဒါသွဆူးကြိုးဝင်နေတာကားတွေရှိတယ်သူပြားနဲ့ကားလားဒီလိုဝန်ထုတ်လို့ကားတွေဝန်ထုတ်လို့ခိုက်ပါတယ်ဒီပတ်စတာတို့ကသူပြားနဲ့ပိတ်တယ်အခုမဲဆောက်ကတက်ဆောင်ညာတော့မလမာတို့အကုန်လုံးပေါ်တော့တက်ဆောင်ညာမလမာဖုတ်ဖတ်မဲဆောက်အဲဒီဟိုဖုတ်ဖတ်ဟိုဘက်
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေကုတ်ကောင်မှရောင်းစားခံခဲ့ရတဲ့တရုတ်ဆောင်ဝမ်ရှင်းရဲ့ဖြစ်ရပ်ကအကျယ်တဝင့်ဖြစ်ပွားပြီးတဲ့နောက်တရုတ်နိုင်ငံသားတချို့ပျောက်ဆုံးလာတဲ့အတွက်မိသားစုဝင်တွေကတရုတ်အစိုးရနဲ့ထိုင်းရဲတွေကိုအပူတပြင်းရှာဖွေခိုင်းတာတွေရှိလာပါတယ်။ဒီပျောက်ဆုံးသွားသူတွေဟာထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်နဲ့ဖွဖရဆတဲ့နေရာတွေမှာပျောက်ဆုံးသွားတာတွေဖြစ်တဲ့အတွက်မြန်မာပြည်မြဝတီခရိုင်နယ်ကကြားဖြန့်အွန်လိုင်းလိမ်လည်ခိုင်းနေတဲ့တားကောင်တွေဖြစ်ခဲ့ရတယ်လို့ပြောပါတယ်။ဒီအတွက်ထိုင်းရနာပိုင်တွေကနေဆက်တလျှောက်မှာလိမ်လည်ခိုင်းရဲ့တားကောင်မဖြစ်စေဖို့သတိပေးကြော်ညာဆိုင်ပုတ်ကြီးတွေနေဆက်တလျှောက်ချိတ်ဆွဲထားကြတယ်လို့အခုလိုမျိုးတန်ဆူးကြိုးတွေကိုနေရာအတော်များများအထိကာယံဓာတ်တွေကိုလည်းလှုပ်လာတာဖြစ်ပါတယ်ရှင်။